ဖန်စီထဏရတဲ့ရုရှားတိုက်ခိုက်ခေါင်းဆောင် LSC Navalny ကိုထောက်ခံသူတွေရုရှားမျိုးကြီး60ကျော်မှာဒီကနေ့ဆန္ဒပြကြပြီးရဲတပ်ဖွဲ့ကလည်းဖန်စီတာတွေရှိခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ရဲတပ်ဖွဲ့ကကြေညာထားပြီးဖြိုခွဲတဲ့ကြားကပဲ Navalny ကိုပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ Vladivostok, Khabarovsk နဲ့ချီတာမျိုးတွေအပါအဝင်နိုင်ငံရှိသားဒေသနဲ့စိုက်ဘီးရီးယားတို့မှာဆန္ဒပြပွဲတွေဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့ Navalny ကိုထောက်ခံသူတွေကပြောပါတယ်။မော်စကိုမြို့တော်နဲ့မိုင်9000လောက်ဝေးပြီးရုပ်နယ်ဇာနာကရုရှားမျိုးတမျိုးဖြစ်တဲ့ခါဘာရော့ဖ်စ်မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်းဆန်ခါဖြစ်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဖြစ်မလာခင်ကတည်းကမော်စကိုမြို့တော်နဲ့ရုရှားနိုင်ငံတွင်တခြားနေရာတွေကနယ်ဗယ်နီရဲ့လူတွေကိုဖမ်းဆီးထားပြီးဖြစ်ပါတယ်။ဆန္ဒပြပွဲတွေမလုပ်ဖို့အတိုက်အခံတွေကိုရဲတပ်ဖွဲ့ကသတိပေးထားတယ်လို့ဒီချလိုလက်တဲ့သတင်းတော်တွေကလည်းဆန္ဒပြပွဲသတင်းတွေကိုမလိုက်ကြဘူးသတိပေးခဲ့ပါတယ်။ရုရှားတက္ကသိုလ်တွေကလည်းသူတို့ចောင်းသားတွေဒီဆန္ဒပြပွဲတွေကိုမသွားဘူးအတိပေးထားပြီးတချို့ចောင်းတွေကဆိုမလိုက်နိုင်ရင်ចောင်းထုတ်ပြတာအပါအဝင်အရေးယူခံရမယ်လို့ချိန်ချောက်ထားပါတယ်။နေဗန်ကြီးဟာအစိတ်ခက်ခံရတာကိုကုသတာကနေပြန်ကောင်းလာပြီးတဲ့နောက်ဂျာမနီကနေပြန်လာပြီးကြတဲ့ကဆိုရင်နိုင်ငံတော်ဝန်အခုဆန္ဒပြပွဲတွေဟာသူ့ကိုထောက်ခံသူတွေစီစဉ်တဲ့ပထမဆုံးပွဲတွေပါ။ဂျာမနီကအပြင်မော်စကိုမြို့တော်ကိုရောက်ချင်းပါပဲသူ့ကိုဖမ်းလိုက်တာဖြစ်ပါတယ်။